ဗင်နီဇွဲလားနိုင်ငံမှာဖြစ်ပွားနေတဲ့နိုင်ငံရေးတင်းမာမှုတွေကနေဆိုးရတဲ့နောက်ဆက်တွဲအခြေအနေတွေခက်မြန်မြန်ပေါ်ပေါက်လာမဲ့အရေးကိုရှောင်ရှားနိုင်အောင်တွေ့ဆုံဆွေးနွေးကြဖို့ကုလသမဂ္ဂလူ့ခွင့်ဆိုင်ရာအကြီးအကဲမစ္စတာဘက်စလက်ကတက်လိုက်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းဗင်နီဇွဲလားမှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့ဆန္ဒပြမှုတွေမှာလူ20သေဆုံးပြီး350ကျော်ဖမ်းခံရတဲ့ကိစ္စတွေနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုလောက်ဆောင်မှုကိုလည်းကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးမစ္စတာဘက်စလက်ကနေတော့ကပဲကြေညာချက်ထုတ်ပြီးတိုက်တွန်းနေတာပါအာဏာပိုင်တွေဘက်ကအင်အားသုံးပြီးတော့ဖြစ်ရှင်းနေတာလားလက်နက်ကိုင်အုပ်စုတွေကပဲပြစ်မှုတွေကိုကျူးလွန်နေသလားအစိုးရထောက်ခံသူတွေရဲ့လက်ချက်တွေလားစတာတွေကိုသိနိုင်ဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လိုတယ်လို့ဆိုပါတယ်ဗင်နီဇွဲလားပြည်သူ၃တန်းကျော်ကလည်းနိုင်ငံတွေကနေပြီးတော့ထွက်ခွာသွားခဲ့ပြီးတန်းနဲ့ချီတဲ့ပြည်သူတွေကလည်းလုံးဝစိတ်ပြေဖို့ကောင်းတဲ့အခြေအနေတွေနဲ့နေထိုင်နေကြရတယ်။အုပ်ချုပ်မှုဆိုင်ရာအကျပ်တဲတခုကြုံနေရပြီးတော့အခုလိုအခြေအနေဆိုးတွေအဆုံးသတ်သွားအောင်လှုပ်ဆောင်ဖို့ကဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်တွေမှာတာဝန်ရှိတယ်လို့လူခွေမဟာမင်းကြီးကဆိုပါတယ်ဗင်နီဇွဲလားရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှဒီကနေ့စနေနေ့မှာတကားပွင့်ဆွေးနွေးပွဲတစ်ခုလုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုထားပြီးတော့အဲ့ဒီဆွေးနွေးပွဲမှာအမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုကမိန့်ခွန်းပြောကြားလိုက်တယ်လို့မျှော်လင့်ရပါတယ်အမေရိကန်အစိုးရကဗင်နီဇွဲလားပြည်သူတွေကိုထောက်ခံအားပေးနေပြီးဗင်နီဇွဲလားအမျိုးသားလွတ်တော်ဥက္ကဋ္ဌဂွန်ဂူဝဲရီတိုကိုကြားပြတ်သမရအဖြစ်အတိမတ်ပြုဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုဝန်ကြီးပွန်ပီယိုကတိုက်တွန်းมาဖြစ်တယ်လို့အမေရိကန်နိုင်ငံသားဝင်ဌာနကပြောပါတယ်